ငင်းကြီးလုပ်ငန်းတွေကိုပြန်စနိုင်မှုတိုင်းဒေသအဖွဲ့အစည်းတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်သွားမယ်လို့မြန်မာစစ်ကောင်စီကပြောဆိုကမ်းလှမ်းနေမှုအပေါ်ကြိုဆိုတယ်လို့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပြောပါတယ်။နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာရေး RCSS အနေနဲ့ဘလို့သဘောထားသက်ရှိတယ်လဲဆိုတာစုံစမ်းမေးမြန်းထားတာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါခင်ဗျာ
။ထိုင်းနိုင်ငံရဲ့ဇက်ကအင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ရှမ်းပြည်တောင်ပိုင်းလက်နက်ကိုင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့နိုင်ငံရေးဆွေးနွေးခြင်းဖိတ်ခေါ်ချက်ဟာလက်ရှိအထွေထွေနိုင်ငံရေးအကြက်တဲဖြည့်ရှင်းနိုင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးကိုညီမှန်းပါကကြိုဆိုတယ်လို့ပြောလိုက်ပါတယ်။ RCSS ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယအကြိမ်မြောက်ကောင်စီကွန်ကရက်ကိုဇန်နဝါရီလ16ရက်ကနေ18ရက်နေ့အထိကျင်းပခဲ့ပြီးတဲ့နောက်စစ်ကောင်စီကြီးကဲရဲ့ဖိတ်ခေါ်ချက်ကိုကြိုဆိုကြောင်းဆုံးဖြတ်ချက်ချခဲ့ကြတာပါ။ဒီဆိုတဲ့ချက်နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားယက်တီချက်ကို RCSS ပြောရေးဆိုခွင့်ရှိသူဘိုမူခမ်းဆန်က VOA ကိုအခုလိုပြောပါတယ်
။သူကအစ်ကြာကကျတော့သုံးချက်ရှိတယ်။ဒီ RCSS အနေနဲ့ပြည်ဆောင်ဆွေးနွေးရတာနိုင်ငံရေးဖြည့်ရှင်းချက်ဖြစ်တယ်။ပြည်ဆောင်ဆွေးနွေးရဆိုတဲ့နေရာမှာတစ်ဖွဲ့ဆွေးနွေးမယ်တစ်ဖွဲ့မဆွေးနွေးဘူးတစ်ဖွဲ့ကိုတိုက်မယ်တစ်ဖွဲ့ကိုအပြစ်ဆိုင်အယက်မယ်အဲ့လိုဆိုလိုတာမဟုတ်ဘူး။ဟိုအားလုံးပါဝင်နိုင်ရေးဟိုဆိုလိုတာဖြစ်တယ်။နောက်တစ်ခုကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ညီမှန်ပါကကြိုဆိုပြီးဆိုတာအဲ့ဒီကြိုဆိုတဲ့ချက်ဟာသူတော်ဆွေးနွေးမယ်မတော်ဆွေးနွေးဘူးအဲ့ဒါကိုဆွေးနွေးတာမဟုတ်ဘူးဒီစစ်တပ်ကသူတို့တကယ်ဆွေးနွေးမယ်ဆိုရင်တို့ရဲ့ဒီချက်နဲ့ပြည်ညီတဲ့အတွက်ကျွန်တော်ကြိုဆိုတာဖြစ်တယ်တကယ်ဆွေးနွေးမယ်အားလုံးနဲ့ပါဝင်မယ်ဆွေးနွေးနေတာမျိုးလည်းရှိမယ်ကန့်တတ်မှုလည်းမရှိဘူးဆိုတော့ကဆွေးနွေးမယ်အစ်စ်ကိုတက်ရောက်တယ
် RCSS နဲ့ဘေတော့ဘေအစ်စ်နဲ့ဆွေးနွေးမယ်ဆိုတာမျိုးစစ်ကောင်စီဘက်ကအတိအကျကမ်းလှမ်းတာမျိုးတော့မရှိသေးဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့အခု2022ခုနှစ်ထဲမှာထာဝရငြိမ်းချမ်းရေးကိုအပိသက်ရအောင်လုပ်သွားမယ်လို့စစ်ကောင်စီကပြောကြားထားတယ်လို့ဒိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့တကားဖွင့်ထားတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပြောကြားထားချိန်မှာနိုင်ငံရေးပြဿနာအဖြေရှာရေးဆွေးနွေးမှာကိုကြိုဆိုတယ်လို့ RCSS ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပမှာဖြစ်တယ်လို့ရှမ်းပြည်နယ်ကအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဲစဲနိုင်ဖို့တွဲဆုံဆွေးနွေးတော်ဖို့ကိုလည်း RCSS ကဆုံးဖြတ်ခဲ့ပါတယ် RCSS ရဲ့တတိယအကြိမ်ကောင်စီကွန်ကရက်ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးနိုင်ငံရေးလည်လာသူစိုင်းထွန်းအောင်လင်ကအခုလိုတုံ့တက်ပါတယ
်စစ်တပ်ရဲ့ဆွေးနွေးမှုကအားလုံးအကျပ်တဲဖြစ်ရှင်ရေးဆိုတဲ့ကိစ္စမှာလည်းလောလောဆယ်ရာဒါအခက်အခဲသဘောရှိနေတဲ့ကိစ္စလို့တော့ထင်တယ်အဖေမလည်းသူကစစ်တပ်ခန်းကနေတော့ဖြစ်ပြန်လာတော့မဟုတ်ဘူး။အဲတော့ဒါထူးခြားတာတွေ့ရလဲသူကတခြားလက်နက်ကိုင်ဖွဲ့တွေကတော့ဟိုတချို့ဖွဲ့တွေကတော့နိုင်ငံရေးအဆိုးရမဟုတ်တဲ့အတွက်နိုင်ငံရေးရဆွေးနွေးမှုတွေကိစ္စမျိုးကိုလက်တော့နာလို့တော်တော်လေးသတိထားတဲ့ issue မျိုးဖြစ်တဲ့အချိန်မှာသူကတော့ဒါကို message speed and audio ဖြစ်တယ်ပေါ့နော်။အဲတော့အင်အားစုအားလုံးပါရေးဆိုတာလက်ရှိအကျပ်တွေကိုလည်းဖြည့်ရှင်းရေးဆိုတာလည်းဒီလိုတော့စွန့်စား
RCSS အဖွဲ့ဟာရှမ်းပြည်နယ်တွင်က UWSC ဝါနဲ့ PNLO ပအိုးစတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ CA ပြည်ပခါဖြစ်ခဲ့ဘူးလို့လက်ရှိမှာလဲ SSPB SSC ရှမ်းမြောက် TNLA တန်းပလောင်စတဲ့လက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါရှမ်းပြည်နယ်ကအခြားတိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြစ်ခတ်ရဲစဲနိုင်ဖို့တွဲဆုံဆွေးနွေးတော့မှာဖြစ်ကြောင်းဆုံးဖြတ်ထားပေမဲ့ဒီချက်ကိုအောင်မြင်အောင်မဆောင်ရနိုင်ရင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပရမှာအဖွဲ့အစည်းစုံစုံလင်လင်တက်ရောက်ရေးဟာလေအကန့်အသတ်တွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်ရှမ်းပြည်ပြန်လည်တော်ရေးကောင်စီ RCSS အဖွဲ့ရဲ့22ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးနဲ့တတိယကြိမ်ကောင်စီကွန်ကရက်ကိုကိုယ်စားလှယ်245ဦးတက်ရောက်ခဲ့ပြီးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ဦးဆောင်တဲ့22ဦးပါဗိုလ်လုံးမှုဆောင်ကော်မတီကိုပြန်လည်ရွေးချယ်ခဲ့ပါတယ် RCSS ဟာ2015ခုနှစ်ကတနင်္ဂနွေနေ့ပြစ်ခတ်တက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုဒိုင်းသာလနဲ့ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့အတူလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့လေးဖြစ်ပါတယ်ခင်ဗျာ။